ရုရှားနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီချင်းပင်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့ဒုတိယနေ့အဖြစ်လက်ခံတွေ့ဆုံပါတယ်။နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးဟာကမ္ဘာကြီးမှာတစ်ဖက်ဆောင်းနေမဖြစ်ရေးအထောက်အကူဖြစ်တယ်လို့တရုတ်သမ္မတကပြောပါတယ်။
我们愿意中俄之间的这种战略伙伴关系啊，一方面的话呢，维护国际公平。
今年俄罗斯加马哈比乌哈苗没派十三亿哈，那个那个嘛，第二面大幕前一边嘛批评了，这拍马嘞，那那个前大姐话伊呢朋友都在一堆炒股撇死的了，第二怎么样？习近平啊表白的。တနင်္လာနေ့တကပိစုနေဝယ်ပြီးကနဦးမှတ်ချက်ပေးပြောဆိုရမှာတော့တရုတ်နိုင်ငံရဲ့ပြီးခဲ့တဲ့ဆယ်စုနှစ်တမဟုတ်ချင်းတိုးတက်မှုတွေအပေါ်မှာမနာလိုဖြစ်ရလောက်အောင်အားကျမိတဲ့အကြောင်းရုရှားသမ္မတပူတင်ကပြောပါရီနှစ်နိုင်ငံခေါင်းဆောင်တွေညစာမစားခင်ညနေ၄နာရီခွဲလောက်မှာတွေ့ဆုံဆွေးနွေးတဲ့အကြောင်းရုရှားသတင်းတွေမှာတော့ဖော်ပြပါရီယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားဘက်ကလှုပ်ဆောင်ချက်တွေကိုသမ္မတပူတင်တရုတ်သမ္မတကိုအသေးစိတ်ရှင်းပြတဲ့အကြောင်းလဲရုရှားဆိုရပြောခွင့်ရကပြောပါရီယူကရိန်းစစ်ပွဲအဆုံးသတ်ရေးတရုတ်ဘက်ကအစိုးပြတဲ့ညီညာရေးအစီအစဉ်ကိုသူ့အနေနဲ့လေးစားတဲ့အကြောင်းသမ္မတပူတင်ကပြောဆိုထားတာပါဒါပေမဲ့တရုတ်နိုင်ငံအစိုးပြချက်မှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီတောင်းဆိုထားတဲ့ရုရှားတပ်တွေစုခွာပြီး2014ခုနှစ်ကသိမ်းယူခဲ့တဲ့ခရိုင်းမီးယားဒေသအပါအဝင်ယူကရိန်းရဲ့နိုင်ငံတကာအသိအမှတ်ပြုနယ်နိမိတ်ကိုလေးစားဖို့ဆိုတာမပါတာကြောင့်လက်တွေ့အကောင့်ထဲပေါ်ဖို့အလားအလာကတော့နေပါပါတယ်ရှင်